မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲတိုင်းနယ်ပြည်နယ်တွေမှာပါလူနာတွေကိုကူးသပေးနိုင်အောင်ဆေးရုံတွေကိုတိုးချဲ့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကပ်ရောဂါကူးစက်သူနေစဉ်ထောင်ကနန်းဝန်းကျင်နဲ့သေဆုံးသူပုံမှန်လို့လို့ရှိနေချိန်မှာပဲကူးစက်သူအများဆုံးကျုံနေရတဲ့ရန်ကုန်တိုင်းမှာသာမကတိုင်းနယ်ပြည်နယ်တွေမှာပါပြင်ဆင်မှုတွေတိုးမြင့်လာနေတာပါအစိုးရရုံဆိုင်ရာနေပြီးတော့မှလည်းလက်တလုံးမှာကိုဗစ်ပိုးရိပ်လူနာ300ကျော်ကိုဆေးရုံတွေမှာထားရှိကူတာနေပြီးနောက်ထပ်လည်းတိုးချဲ့ပြင်ဆင်နေတယ်လို့နေပြီးတော့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနာဆိုက VOA ကိုပြောပါရစေ
။ကျွန်တော်တို့အခုလုံးလုံးကြီးလက်ရှိကတော့ဒီလ200နောက်ထိတော့လက်ခံပြီးတော့ကူတာတိုင်းနဲ့အနေထားမှာရှိနေပါတယ်။ဒါအခုလက်တလုံးအချိန်ကြီးပေါ့။တကယ်လို့ဒီတက်ပို့ပြီးတော့လိုအပ်လာပြီဆိုတော့ကျွန်တော်တို့မှာဟိုနေပြည်တော်မှာရှိတဲ့တီးကြီးမျိုးနယ်တွေမှာရှိတဲ့တရင်50ဆေးရုပ်ပဲပေါ့အဲဆေးရုပ်တွေမှာလည်းကျွန်တော်ထပ်ပြီးတော့တီးလန့်ပေါ်ဒီကိုဗစ်လူနာကိုပဲတီးလန့်ထားလို့ရပါတယ်တို့ဒီပဲကျွန်တော်တို့ဒီလူနာတယောက်ပေါ်သေးဖြစ်ပြီးဆိုသူနဲ့ contact ကြီးကို quarantine လုပ်ရပါတယ်အဲဒါလည်းကျွန်တော်နေပြည်တော်စီမံရေးတာမှလုပ်တယ်လို့တချို့လူနာတွေကြောက်လို့ကျွန်တော်က contact ကြီးသက်ဆိုင်ရာဆေးရုပ်ဟိုပြင်မနာဆေးရုပ်လဲဝေးဆေးရုပ်အဲ့လိုဆေးရုပ်တွေမှာလည်းကျွန်တော်က quarantine ထားလို့ရပါတယ်ခင်ဗျ
နေပြည်တော်ကိုရောက်လာသူတွေကအသွာလာကန့်သက်ထားတဲ့မျိုးတွေကလာသူတွေကိုသတင်းနှစ်ပတ်ကြာစောင့်ကြည့်စစ်ဆေးဖို့တခြားမျိုးကလာသူတွေဆိုရင်တော့၃ရက်တိကျစောင့်ကြည့်မှဖြစ်ပါတယ်။ယောဂပိုးကူးစက်မှုအဓိကကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းမှာကူးစက်မှုတွေကြာဆင်းအောင်ဆောင်ရွက်စီရီချန်နေသေးတယ်လို့လည်းရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေဆိုးကပြောပါတယ်
။အထူးသဖြင့်ကျွန်တော်တို့ရုံးပိတ်ရက်၅ရက်ရှိမှဖြစ်ပါတယ်။အဲ့ဒီရုံးပိတ်ရက်၅ရက်ဟာကျွန်တော်တို့အသုံးချတတ်ရင်ကိုဗစ် -19 ထိန်းချုပ်ရေးအတွက်အခွင့်အရေးတစ်ခုဖြစ်ပါတယ်ကျွန်တော်တို့အသုံးမချတတ်လို့မလိုက်နာမဆောင်ရွက်ရင်ဒီ၅ရက်ဟာကျွန်တော်တို့ကိုကောင်းကောင်းဒုက္ခပေးနိုင်တဲ့၅ရက်ဖြစ်ပါတယ်ဒါကိုအားလုံးသိရှိပြီးတတိကြီးစွာနဲ့နေထိုင်သွားလာဖို့လိုတယ်လို့တီးခံထိန်းချုပ်ကြဖို့အရေးကြီးပါတယ်
ရုံးပိတ်ရက်ရှည်တဲ့ကာလကိုရောက်နေပေမဲ့လည်းအခကြီးရက်ကြီးတွေမှာလူစုလူဝေးမဖြစ်စေဖို့ကိုလည်းကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းသတိပေးထားပါတယ
်သတင်းကျုပ်ကနေလာပြီဆိုတော့သတင်းကျုပ်တဲ့အစီအစဉ်လေးလုပ်နေတဲ့အခါမှာလူစုလူဝေးမဖြစ်တဲ့အစီအစဉ်လေးပဲလုပ်ဖို့ဆိုတာကျွန်မအနေနဲ့သတိပေးချင်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့နှစ်တိုင်းနှစ်တိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျမတို့ရဲ့ပြည်သူတွေဒီသတင်းတွေအချိန်မှာဆိုလို့ရှိရင်ဖျားသွားတာကြောင်းသွားတာပေါ့နော်ဖုံးလို့ကြောင်းနေသွားတာဇေတီရော်ကြီးတို့သွားပြီးတော့ဖူတာဒါတွေဟာတော့လုံနေကြအလုပ်တွေဖြစ်ပါတယ်ဒါပေမဲ့အခုဒီအချိန်မှာတော့လုံလို့မဖြစ်ပါဘူးလုံလို့မဖြစ်တဲ့အခါကျတော့တခြားနည်းနဲ့ကျမတို့ရဲ့အထွတ်မြတ်ဘာသာရေးရဗုဒ္ဓဘာသာရေးအထွတ်မြတ်နေ့တစ်နေ့ဖြစ်တဲ့သတင်းချက်ကိုကျမတို့ဟိုစင်ရရမှာပေါ့ဒါမှလို့တည်င်းချက်ကိုဘယ်လိုကုသိုလ်လဲရအောင်လို့စိတ်လဲအေးချမ်းအောင်လို့စင်ရကြမယ်ဆိုတော့အခုတည်းကနေစပြီးစဉ်းစားထားကြပ
ါကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း9403ရှိနေပြီးသေဆုံးသူကတော့1199ရှိနေပါတယ်မြမရိုးရတည်င်းချက်ကာလမှာလူကြီးမိပါတွေကိုကာရောပြုရမှာလဲကယောဂါကာလထုတ်ပြန်ထားတဲ့စီမင်းတွေအတိုင်းလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတိုက်တွန်းထားပါတယ်။ကျွန်မကတော့အစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။